ရိုဟင်ဂျာတွေတဲကတထောင်လောက်ကိုနေရပြန်ရေးစမ်းသပ်အစီအစဉ်တစ်စိတ်တစ်ပိုင်းအဖြစ်လက်ခံဖို့မြန်မာစစ်ကောင်စီကစီစဉ်နေပါတယ်။ရိုဟင်ဂျာဒုက္ခသည်တွေကတော့နေရပြန်ရေးအစီအစဉ်ပေါ်တန်လျာရှိနေကြပါတယ်။ AB လလေလောက်မှစတင်မဲ့နေရပြန်ရေးအစီအစဉ်မှာမြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံသဘောတူညီချက်အရပထမအတုပ်အဖြစ်လူတထောင်လောက်ကိုပြန်လည်လက်ခံမှာဖြစ်ကြောင်းစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကိုကိုးကားပြီး AFP သတင်းကဖော်ပြထားပါတယ်။ပြန်လက်ခံမဲ့လူစည်းရင်းကိုတော့လက်တလောမြန်မာဘက်ကစီစဉ်နေတယ်လို့လည်းပြောပါတယ်။ကုလသမဂ္ဂရဲ့ပံ့ပိုးမှုနဲ့တရုတ်နိုင်ငံရဲ့ဂျားဝင်စစ်ဆန်မှုတွေအရအဖွဲ့ဝင်18ယောက်ပါဝင်တဲ့မြန်မာကိုယ်စားလှယ်အဖွဲ့ရဲ့ဘင်္ဂလားဒေ့ရှ်ခီးစဉ်ဒီကနေ့ပုံတူးနေ့အဆုံးသတ်ချိန်မှာပဲရိုဟင်ဂျာတွေပြန်လက်ခံမဲ့သတင်းထွက်ပေါ်လာတာပါမြန်မာကိုယ်စားလှယ်အဖွဲ့ရဲ့ခီးစဉ်အတွင်ဒုက္ခသည်480လောက်နဲ့လည်းတွဲဆုံခဲ့ပါတယ်2018ခုနှစ်ကမြန်မာစစ်တပ်ရဲ့စစ်ဆင်ရေးတွေကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးကြတဲ့တိမ့်နဲ့ချီတဲ့ရိုဟင်ဂျာတွေကိုလက်ခံဖို့နှစ်နိုင်ငံအကြားအရင်ကတည်းကသဘောတူညီခဲ့ကြပေမဲ့လက်တွေ့အကောင့်ထဲမဖော်နိုင်ဖြစ်နေခဲ့ပါတယ်။ရိုဟင်ဂျာဒုက္ခသည်တွေကတော့မြန်မာနိုင်ငံကလက်ရှိအခြေအနေတွေကြောင့်ရောအခြေခံအခွင့်အရေးရပိုင်ခွင့်နဲ့လုံခြုံရေးအခြေအနေပေါ်စိုးရိမ်မှုရှိတဲ့အတွက်ကြောင့်နေရပြန်ရေးအစီအစဉ်ပေါ်တန်လျာရှိတာဖြစ်ပါတယ်ခင်ဗျာ။